တော်ရှင်ဖျားအခုဆက်လက်နားဆင်ကြမှာကတော့မြမအေးသုံးတက်ရဲ့အစီအစဉ်ဖြစ်ပါတယ်။လက်မဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲ။အခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလား။တနက်ကန်ပြည်ပခါတွေအစီအစဉ်ရော့သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူ့ပါတီခေါင်းဆောင်ဒေါက်တာတူကြနဲ့ဆွေးနွေးသုံးသပ်ထားပါရယ်ကျွန်တော်ကြိုဆိုပါပါဒေါက်တာတူကြခင်ဗျာအခုမကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိရလို့သိရပါရယ်သုံးသပ်သူတွေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဘဟုအဆင့်စွတ်တော်မှာရှင်ပြိုင်ရမယ်သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်မောင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထီးရေးကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါတယ်အကြံဉာဏ်စပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရဲ့ဥပဒေရရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်2020နဲ့နောက်ဆက်လာတဲ့နည်းနည်းချူချလာချူပြင်းပေါ်လေနော်ဒါဟိုဒီဒီနယ်ကဒီလိုလိုဆိုဒီကဒီနယ်သားတွေဖွဲ့စည်းတဲ့ပါတီကိုအထူးဦးစားပေးဒီတဲ့ဥစ္စာတွေပေါ်ပေါက်လာတယ်အဲဒါသူတို့နှုတ်နယ်လဲသူတို့ကအပစ်ကြားတွေပြောလာတာဒါကြောင့်မလို့ဒီဒီပါတီပြန့်ကျင်းနေတာလဲသူတို့ကလိုလားဘူးအဲတော့မပါတီပေါင်းစည်းဖို့လဲဆိုတဲ့သူအပစ်လာတယ်အဲ့တော့အဲ့ဒီအရကပါလဲဆိုရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတီထောင်စုတစ်ခုလုံးအတွက်အကျိုးအသက်တော်လောက်ပေါ့ပြည်내အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာ
ပေါ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီနေရာမှာ
သိချက်နည်းနည်းအရတော့ဒါကျွန်တော်ကတီထောင်စုတစ်ခုလုံးညီတိုင်းရရှိတယ်ရရှိတယ်ဆိုတာကြတော့ကျွန်တော်ကဒီစစ်ပစ်ကြောင်းရပါဘူးဒါဖက်ဒရယ်ဒီမိုကရေစီစစ်ပစ်ကိုကြောင်းနေဖို့အကျိုးသားရပြည်ရေးဒီပြည်내မှာလည်းဒီပြည်내ရဲ့ပြည်သူတွေရဲ့ပြည်내သားတွေကံကြပါကိုပြည်내သားတွေကိုလည်းဖန်ပြီးတဲ့ပြည်ပါကိုဖန်ပြီးဖွင့်ဆွေးဟာကိုဒါရုံလုံးပေါ်သွားဖို့เนาะလက်တွေ့လုံဆောင်တော့လုံနိုင်တော့လုံဆောင်သွားဖို့ပြည်ပါကိုဖန်ပြီးဖွင့်ဆွေးဟာကိုအတတ်နိုင်ဆုံးဖို့တော့ဒါရရှိတဲ့အခွင့်အရေးတွေအတုံးချပြီးတော့မှကျွန်တော်ကလုံဆောင်သွားဖို့
ဆိုတော့ပြီးခဲ့တဲ့သတ်တော်တန်း9နှစ်တာ NLD ပါတီရဲ့လုံဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးဖြစ်နေတဲ့ပါတီကိုဆရာတို့အဆုံးနေပါလေ
။ဟုတ်ကဲ့အခုဒီကမှာတော့ကျွန်တော်ကတောင်းချီဒီကာလလို့ပြောလို့ရပါလေ။ပါတီကြီးမှာကျွန်တော်ကဟိုကဒီလိုမလို့ဆိုတော့မှစပိုင်းဆက်ထားတာဖြစ်ရှိ
။ဟုတ်ကဲ့
ကျွန်တော်ကဒီကပွဲအချို့ကာလကကျွန်တော်တောင်းချီမယ်။ဒီကပွဲကြီးတဲ့ဒီကပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်တောင်းချီမယ်။အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာမဲ့လူချမ်းမှုတွေကိုကျွန်တော်တောင်းချီမယ်။တောင်းချီလို့မှဒါအဆင်ပြေတယ်လို့ပေါ့ဗျာ။ကျွန်တော်ဒီအများကျိုးပြည်သူအကျိုးအဲ့ဒါဒီတောင်စုအကျိုးပြည်နယ်အကျိုးကိုတကယ်အဲစီပါဝန်သားစွာနဲ့လက်သက်ဆောင်ရွက်ကျင်တဲ့အဲပုဂ္ဂိုလ်နဲ့ပြည်နယ်အာဏာခွဲဝေရဲ့မျက်နှာတတရှိဖို့နောက်ဒီနားလည်မှုရှိဖို့အဲဒါဘယ်ပါတီဘယ်ဟာစွာကိုကျွန်တော်အထွတ်ချီတာမှာတော့မခံမှန်းတတ်ဘူးကြည
့်ဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အများဆံလေးအများကြီးကြားခဲ့ပါတယ်အဲ့ဒါကအချင်းယုံလေးပြန်ပြီးသုံးသပ်ပြပါဆရာ
ဟုတ်ကဲ့အဲ့ဒါတော့ benefit ပေါ်မှာအများကြီးမူတည်တာပေါ့သူကဒီတိုင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရင်ဘုရားလက်တိကျကျပေါ်ဆောင်ပေးဖို့ဆိုလာလို့အဲကြောင့်မလို့သူ့ရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အခွင့်အရေးခါမှာတော့ပြည်သူတွေကပြောကြတာပဲအမလို့အများဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှာလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမူတည်ပါတယ်
ဆရာဒီနေရာမှာတခုစဉ်းစားနေတာကချို့တိုင်းဒေသတွေမှာလက်နက်ကိုင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်။အဲဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေလွတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူး။ပြည်내သားတချို့ဟာဆိုရင်လွတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကိုင်လက်စင်စာချင်းပို့ပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လမ်းစဉ်တွေပဲပို့ပြီးအသံနေကြလေသလားလို့လဲစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်ဆရာဘယ်လိုသဘောပါလဲကိစ္စ
ဖြေရတဲ့ပုံစံရှိပါတယ်ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပေါ့ ແລະຍັດຕະນາຍນີ້ພິຊິມັດເດເນແມ່ເຊື່ອຫາອາລົງດາຄັນຢູ່ລາຈະວ່າແຕ່ນາຍນີ້ພິຊິມັດສາລໍດາຕິດສຸສຸໄປບໍ່ໄດ້ລົບວ່າແມ່ສະນັ້ນກໍເປັນໂຕຍິນາຄັນສາລໍຊິຫຍໍຊິເດຕາຈົກດຽວກູບໍ່ລົກຍັງຍັງຄັນສາດິມາມາກາຄັນປົ່ງພໍໃນເລສໍອະດິກາຈະວ່າເອລາກູດີປົ່ງພໍເດຍາມາລໍດາເຊັ່ນເດຕະມຸພິຊິສຸກູປິປິປິດິນພໍສອງດານແດ່ເຊດຄູຍາບໍ່ດູລາບໍ່
ไอ้ตัวสุรุษินดาเลยอารมณ์เปลี่ยนตอนนี้แต่ที่เย็ดตัดตาของอภิชาติเนี่ยมานั่นไอ้สุนิบไปกูมามันกันกันยูดาดาพี่เมียมามันเนี่ยดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดูดู တွေ့ရဘူးလို့တချို့သုံးသပ်ကြပါတယ်
အဲ့ဒါနောက်ပိုင်းမှာနည်းနည်းဒီတင်ပေါ်လာတယ်ကြ UPD ကျင်းစီဆိုတာကတုံ့ပြန်ဆိုင်ပါပဲတုံ့ပြန်ဆိုင်စားတာဒါအာနာတူလေဗယ်တူဖွဲ့စည်းထားတာတုံ့ပြန်ဆိုင်ဒါပြနောက်ပိုင်းမှာတော့ဒါ EAO နဲ့အစိုးရတမ်းတော့နှုတ်ပွင့်ဆိုင်ပုံစံနည်းနည်းသွားနေတာကြဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတဲ့အပိုင်းကတော့ဒီလက်နက်ကယ်ဒေါ်လာရေးကိုဘယ်လိုရက်ဆိုင်နိုင်ပလဲဆိုတာကိုအဖြစ်ထုတ်တဲ့အခါကျတော့သူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာအဲ့ဒါ NCA ဆိုတဲ့ group ပါများပြီးအဓိကကြတာအဲ့ဒါကြောင့်မဖြစ်ပါဘူးအဲ့ဒါတော့ကျွန်တော်ကဖြူတော့မပြောချင်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲဒီချုပ်တလေမှာနည်းနည်းအဲ့လိုချင်းချင်းပြားပြီးရှိအောင်ရှိနိုင်တယ်ဒါပေမဲ့တကယ်တကယ် policy အရသလိုရှိတော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲဒါတွေကအာနာတူ level 2သုံးခုဆက်ပါပဲအဲ့ဒီကနေသွားနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုခန့်ချင်တယ်ဒီအစရတမ်းတော်လို့တော့သဖွင့်ဤဝတ်ပုံနိုင်ငံရေးပါတီများသပုံအဲ့ဒါကိုပြောတာပ
ါဟုတ်ကဲ့ဆိုတော့နောက်တစ်ခုကဒီတိုင်းရင်းသားပါတီရေးပါဝင်နိုင်ငံရေးပါတီတော်တော်များများဟာတက်မတော်ကောက်ဝေးဦးစီးချုပ်နဲ့တွေ့ကြပါတယ်တော်တော်ကဦးတမကြီးမြောင်းနိုင်ကမကြခင်မှာအနားယူပြီးတော့နိုင်ငံရေးတို့ဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူဒီတိုင်းရင်းသားတွေအကျိုးတွေပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာ
အဲ့ဒါတော့ကျွန်တော်ကျွန်တော်ကတော့သိမှခံမှန်းတာဟုတ်ကြ။အဲဒါတော့ဟိုသာဥကြောင့်တော့ပြောရပိုင်းကြတော့ကျွန်တော်တိတ်ပြီးသိပြီးတော့ချင်းချက်အပြစ်ကြတော့သိကြတဲ့ချင်းချက်တော့မပေးနိုင်ဘူးကြနော်။အဲ့လာနေနေဟိုသာပေါ့ဗျာ။ဒါသူ့ရဲ့ကာယကံချင်းလေးအဲဒါသိခဲမှာဟိုအဲတချို့ဒီလေမတော့ရှိကောင်းရှိနိုင်တာပေါ့။သူ့သူ့ဆုံးတာကဒီရုပ်ောက်ပွဲနဲ့ဆိုင်တယ်အဲ့တော့ညီလာခံနဲ့ဆိုင်တယ်အညီလာခံအချို့မှာပြည်ကြလာလို့အချို့ကသူစိနေတာယူကောပွဲနဲ့ဆိုင်နေအချက်တွေစိနေတယ်လို့ကြားရတယ
်ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆူရပေါ့တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလားနဲ့မဲဆန္ဒနဲ့အတော်များများမှရွေးကောက်ပွဲကျင်းပဖြစ်မယ်လို့ရောထင်ပါလားကိုဗစ် -19 ပြဿနာလည်းရှိနေသေးတယ်
ဘာလို့အခက်အခဲရှိပါလဲအခုကြားနေရတဲ့တည်းဆိုလို့ရှိတော့ရုပ်ပွဲမကျင်းပပေးနိုင်တဲ့နေရာညွတ်တယ်တချို့တော့ရှိပါတယ်အဲဒါကြောင့်လို့အခက်အခဲရှိပါလဲအဲဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးကိုကြည့်ညွတ်နယ်အားလုံးမှာတည်းမဲဆန္ဒနယ်ဖွင့်ပေးထားပါလေက
ဟုတ်ကဲ့ဒါတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နေရာလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြင့်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင်တောင်းမယ်ကိစ္စမျိုးတွေအဲ့လိုမျိုးအထိသူတို့လိုက်လျှောနိုင်ကြအကြောင်းရှိမယ်ထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီသယံဇာတာပြဿနာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရနဲ့လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလိုက်လျှောနိုင်မယ်လို့ထင်ပါလား
ဆရာဒီအရောအရင်ကနေတော့ချူချလာ။ဘာကြောင့်လဲဆိုရင်ဒါအရင်ကတော့ပြည်သူလူတော်မြို့သားလူတော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလှယ်တွေတို့တော်အမတ်တွေကဒီကျေလုံးညွန့်မှုမရှိဘူးဗျ။အခုကတော့ဒီ2020ရုပ်ောက်ပဲပြီးတဲ့နောက်ပိုင်းရုပ်ောက်ခံတဲ့တိုင်းသားကိုယ်စားလှယ်ဒီပြည်သူလူတော်မြို့သားလူတော်ရောက်သွားတဲ့သူတွေကသူတို့စီစီလုံးလုံးနဲ့ညီညွတ်နဲ့တွားကြမှာပါ။အဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးပြည်ထောင်စုအရေးကိုတတန်းတည်းထည့်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်အားကြီးတစ်ခုတော့ဖြစ်လာတယ်။အဲဒါကြောင့်မလို့ဒီပါတီကြီးဒီနဲ့တာရှင်းတဲ့အင်အားတိုင်းတဲ့အင်အား ตะตะปอลาลิเนี่ยไม่ขึ้นมาเลยอ่ะเนาะอาจารย์เราเนี่ยเมียวเล่นเจ็บป่ะท่านใดใดมาผิดเนี่ยปฏิปักษ์ริยาก็ปิเลมุยาลาเลยมั้ยปิเลมุไม่อยากที่จะอศีลย่อลาเลยมั้ยหรือก็ญ่อเล่นနိုင်ငံล่ะครับอ่าดาก็ดาเราก็ดีตันตาเล่นเนี่ยกันอย่างสุดที่อ่ะอยู่จริงๆเนี่ยดีนายเยอมัคคันเจียไม่อยากไม่ชินก็เสร็จปีต้อนเลยจ้ะมาเว้ย ဒီပေမှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှာဖြစ်ပါဘူး။ဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်။ဖက်ဒရယ်ဖွဲ့စည်းပုံမှာမပေါ်သေးရဘူး။အဲ့ဒါပြည်ထောင်စုသဘောတူညီစာချုပ်မှာမဆုံးနိုင်ကြတာ။ဖက်ဒရယ်တမှုရဲ့ပြည်ထောင်စုတည်ဆောက်ရေးဆွဲရတော့ပြည်ထောင်စုသဘောတူည ်တော့မဖြစ်ပါဘူးညာ